ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့2018-2019ဘဏ္ဍာနှစ်အရာသုံးခန့်မှန်းခြေငွေစင်းရထားချက်ထဲမှာဝင်ကြီးတွေအတွက် Ford ကစည်စည်းဝယ်ယူဖို့ငွေကျပ်30,000ဘဏ်လုပ်ငန်းမှာငွေကျပ်တန်း6,800ရင်းနှီးမြှုပ်နှံဖို့ရထားတဲ့အပေါ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဘဏ္ဍာရေးစီမံကိန်းနဲ့စီးပွားရေးကော်မတီတို့ကကန့်ကွက်နေကြတာဖြစ်ပါတယ်အဲ့ဒီရထားချက်နှစ်ခုကိုပယ်ဖြတ်ပေးဖို့ဘဏ္ဍာရေးစီမံကိန်းနဲ့စီးပွားရေးကော်မတီဥက္ကဋ္ဌဒေါ်စန္ဒာမင်းကလွှတ်တော်ထံကိုတင်ပြခဲ့တာပါမြို့တော်ဘက်မှာငွေကျပ်တန်း6,800ရင်းနှီးမြှုပ်နှံမဲ့အပေါ်မဖြစ်သင့်ဘူးလို့ကန့်ကွက်ကြတာဖြစ်ပါတယ်ကိုယ်စားလှယ်တွေကကန့်ကွက်နေပေမဲ့အဲ့ဒီရထားချက်နှစ်ခုကိုမပယ်ဖြတ်ပေးနိုင်ကြောင်းတိုင်းစိုးရအဖွဲ့ဝင်စီမံဘဏ္ဍာဝန်ကြီးဦးမြင့်တောင်းကမနေ့ကလွှတ်တော်မှာပြောခဲ့ပါတယ်တိုင်းစိုးရအဖွဲ့ဝင်ဝန်ကြီးတွေလက်ရှိစီးနင်းနေတဲ့မော်တော်ယာဉ်တွေဟာအရင်ဆိုရလက်ထက်ကအသုံးပြုပြီးတော့ဟောင်းနှဲနေတဲ့ယာဉ်တွေဖြစ်တဲ့အတွက်ကြန့်ခိုင်မှုမရှိကြောင်းကိုတင်ပြခဲ့ပါတယ်။မြို့တော်ဘဏ်ဟာစီးပွားရေးလုံဆောင်တဲ့ဘဏ်မဟုတ်ပဲရန်ကုန်မြို့တော်စီမံသားရေးကော်မတီကရရှိတဲ့အခွန်ဘဏ္ဍာတွေကိုတင်ထားတဲ့ဘဏ်မှာငွေကျပ်တန်ပေါင်း6,800ရင်းနှီးမြှုပ်နှံဖို့မလိုအပ်တဲ့အကြောင်းဒေါ်စန္ဒမင်းကမနေ့ကလွှတ်တော်မှာတင်ပြထားပါတယ်။တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကကားဝယ်ယူဖို့နဲ့ဘဏ်လုပ်ငန်းမှာရင်းနှီးမြှုပ်နှံဖို့ငွေကြေးအတော်များများသုံးမယ်ဆိုရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာသုံးစွဲဖို့အတွက်ဘတ်ဂျက်ရောသွားနိုင်တယ်လို့အခုလိုမျိုးသူ့အမြင်ကိုပြောပါတယ်
။ကန့်ကွက်တာအငယ်တို့ပေါ့မြို့နယ်တွေမှာကဒီဖွံ့ဖြိုးရေးတွေတည်ဆောက်မှုလုပ်ငန်းတွေမှာရော့သွားတာပေါ့ဒီလမ်းပြင်ဖို့တို့ဒီရေမြောင်းတွေလုပ်ဖို့တို့ကြတော့လွတ်တော်ကိုယ်စားလှယ်တွေရဲ့ဒါသူ့မြို့နယ်လိုက်မြို့နယ်လိုက်မှာနည်းနည်းလေးရော့သွားတာပေါ့ရော့သွားတဲ့ဟာကိုဗန်မာဦးအခုမှာပေါ့ဒီစီပင်ဗန်မာလိုက်အငယ်တို့ကန့်ကွက်တယ်တော်တော်ရှိရအောင်လေဒါ ਉਹ လည်းကန့်ကွက်တယ်ဒီကားတွေကလည်းများတယ်ပေါ့ဒါတွေကိုနည်းနည်းလေးရှော့လိုက်လို့ရှင်တော့ဖွံ့ဖြိုးရေးလုပ်ငန်းတွေမြို့နယ်တည်းမှာပို့ပြီးတော့တိုးပြီးတော့လုပ်နိုင်တာပေါ့အဲ့ဒါကြည့်ပြီးတော့အငယ်တို့ကလည်းကန့်ကွက်တာ
တိုင်းလွတ်တော်ကိုယ်စားလှယ်ထော်ကြည့်ပြကFord ကစည်စည်းဝယ်ယူမဲ့ကိစ္စအပေါ်မှာသူ့အမြင်ကိုခုလိုပြောပါရယ
် Ford ကနဲ့ပတ်သက်လို့ကတော့လက်ရှိဝင်ကြီးတွေစီးနေရတာမှလည်းတကယ်ကိုအခက်အခဲရှိတဲ့အနေအထားမျိုးတွေလည်းတွေ့ရပါတယ်ကျမတို့တင်တော့ကတော့ဧကျိုဖို့လို့တင်တာပေါ့နော်ဒါပေမဲ့ဝင်ကြီးတွေစီးဖို့ဆိုပြီးတော့လည်းဝင်ကြီးကရှင်းသွားတယ်ဒီလိုပဲဆိုစီကမူဒီစည်စည်းကတော့များတယ်ပေါ့နော်တကယ်ပဲကားတွေအစင်မပြေဘူးတအားပြင်နေရတယ်ဆိုတော့ကားတွေကျမတို့လည်းဝင်ကြီးတွေနဲ့ရင်းနှီးတဲ့အခါကျတော့သိပါတယ်အခုဟိုတိုင်းပြည်ကလည်းအစင်မပြေတဲ့အချိန်မလားအဲ့ခါကျတော့လေဟိုဒီလောက်ကြီးမတုံးစေချင်တာကျမတို့ကကားဝယ်ဖို့လို့လည်းဆိုလို့ရှိရင်တော်သင့်ရုံကားလောက်ဝယ်ချင်လဲဝယ်ပေါ့နော်ဒါပေမဲ့အခုကျတော့3,000နန်းကြီးလည်းဖြစ်တယ်စည်စည်းတောင်ဆိုတဲ့အခါကျွန်တော်တို့အဲ့ဒါကိုကန့်ကွက်တာမဖြစ်မနေလို့မယ်ဆိုလို့ရှိရင်ဥမာ5-6ကြီးဝယ်မလားကျမအတူရဲ့သဘောပါဒါကတော့တချို့ကတော့အကုန်လုံးဝယ်တာမကြိုက်ဘူးလို့ပြောကြတာပေါ့ကျမတို့ရဲ့သဘောက5-6ကြီးလောက်ဝယ်မယ်ဆိုလဲဝယ်သို့ပေမဲ့သိန်း5-6,000တန်းတုံးလို့မရနိုင်ဘူးပါပေါ့ကျမကတော့ဒီလိုလေးချစ်စီချင်တာပ
ါဘယ်မှာရင်းနှီးမြှုပ်နှံမဲ့ရထားချက်ဟာလည်းမဖြစ်သင့်ဘူးလို့ထွက်ကြည့်ပြကဆိုပါတယ်
ကံကတော့ဝင်ကြီးချင်းပြသွားတာပေါ့နော်အနောက်ပိုင်းကျလို့ရှိရင် SME တွေအတွက်ချာမနေရလားမသိပါဘူးအဲ့ဒီကနိုင်ငံသားငွေတွေလက်ခံနိုင်ဖို့ဆိုပြီးတရားကိုရင်းနှီးမြှုပ်နှံမှုပုံစံနဲ့တွားတာပေါ့ဒီပဋ္ဌာန်းကြီးကတုံးလိုက်တာမဟုတ်ပါဘူးပေါ့နော်ဝင်ကြီးကပြောတယ်ဒါပေမဲ့ကျမတို့ကမတုံးလိုက်တာဘူးဆိုတော့ okay ထားလိုက်တော့သူ့ပင်မဲ့အဓိကအားဖြစ်တာကျမတို့ကစီပင်ဘဏ်ကလက်တလုံးမှာသူ့ရဲ့စီပင်ရဲ့ငွေတွေအဝင်ထွက်လုပ်နေတဲ့သဘောပဲရှိတာလေတခြားခံတာမပါဘူးမြန်မာနိုင်ငံမှာဘဏ်တွေလည်းအများကြီးပဲနိုင်ငံတော်ပိုင်းဘဏ်တွေလည်းအများကြီးပဲရှိတယ်စီပင်ဘဏ်ကိုအဲ့ဒီထက်ပို့ပြီးတော့ပေါ့နော်ဟိုအများကြီးလုပ်ငန်းတွေလုပ်တာမျိုးဟိုကျမအနေနဲ့တော့သဘောမကျတာဟိုဒါကကျမတို့ရှင်ပေါ့နော်ဟိုနောက်ပိုင်းမှာလည်းအစိုးရဘက်ကတင်ထားတဲ့စီပင်ဥပဒေကြမှာတော့စီးပွားရေးလုပ်ငန်းတွေပဲလုပ်ဖို့ပါတာ哦ဒါပေမဲ့ကျမတို့လွတ်တော်အစီးပွားရေးလုပ်ငန်းတွေလုပ်ဖို့အတွက်ကိုလည်းကျမတို့ကသဘောမတူထားဘူးစီပင်ဘဏ်နေနဲ့ကသူ့စီပင်ရဲ့ဟိုအဝင်အထွက်ပတ်စံနေနဲ့ပဲလေပတ်နေုံလောက်ဆိုလို့ရှင်ရပြီလို့ကျမတို့ကယူဆတယ်အဲ့တော့ဒီအသေးစားလက်စားလုပ်ငန်းတွေအတွက်ကိုငွေကြီးတင်တာတို့ဟိုဘာလို့ညာတို့အတွက်ကကြတော့တခြားဘဏ်တွေလည်းရှိတာပဲလေမြန်မာနိုင်ငံမှာနိုင်ငံတော်ပိုင်းဘဏ်တွေရှိတာပဲ
ဟုတ်ကဲ့
ဆိုတော့အဲ့လိုလုပ်စေချင်တယ်ပေါ့နော်အဲ့ပတ်စံကြီးကိုအဲ့မှာသွားပြီးရင်းနှီးမြှုပ်နှံထားတာမျိုးမလုပ်စေချင်ဘူး
အဲ့ဒီရထားချက်နှစ်ခုပေါ့ကိုယ်စားလှယ်တွေကအတီးပြူပေးဖို့အစီအစဉ်မရှိကြောင်းနဲ့မဲခွဲဆုံးဖြတ်ဖို့သာပြောကြပါဗျ။ဝင်ကြီးဦးမြင့်တောင်းကတော့မဲခွဲဆုံးဖြတ်တဲ့ဘတ်ဂျက်ထက်တိုင်းလွှတ်တော်ကတညီတညွတ်ထက်အတီးပြူတဲ့ဘတ်ဂျက်ကိုသာလိုချင်ကြောင်းမနေ့ကလွှတ်တော်မှာတင်ပြထားပါဗျ။တိုင်းလွှတ်တော်နဲ့အစိုးရအဖွဲ့ကြားမှာသဘောထားကွဲလွဲနေတဲ့အတွက်ဒီဘတ်ဂျက်ရထားချက်နဲ့တိုင်းလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးအကြံပြုချက်တွေကိုဝင်ကြီးချုပ်ထံကိုပြန်လည်ပေးဖို့ဆုံးဖြတ်ထားပါဗျ။လက်တလုံးမှာတိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကပြပခီးစဉ်ကိုရောက်ရှိနေတဲ့အတွက်အစိုးရအဖွဲ့ဘက်ကလွှတ်တော်ထံကိုအကြောင်းပြန်ကြားလာတာမျိုးမရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်အတွင်းမှာကန့်ကွက်မှုတွေရှိနေတဲ့အပြင်အများပြည်သူကလည်းတိုင်းအစိုးရဘက်မှဝေဖန်မှုတွေရှိနေပါတယ်ဒီကိစ္စပေါ်မှာရန်ကုန်မြို့ကန်တခုဖြစ်တဲ့မမိုးကအစိုးရအနေနဲ့စိန်ခံပစ္စည်းအတွက်ငွေကြေးအမြောက်များသုံးစွဲတာမဖြစ်သင့်ဘူးလို့ပြောပါတယ်
ုံနဲ့ကားဝယ်မှာဖြစ်မှာလားပေါ့။ဘာလို့အမတို့တိုင်းကြီးအရင်စင်းရည်တွေအမတို့ပြည်သူတွေကစင်းရည်စင်းရည်ပြည်သူတွေစီရနေပြီးတော့ကပ်ထားတဲ့အခွင့်အရေးကိုဒိန်ခံမှုအတွက်အစိုးရကတုံးပြစ်လိုက်တယ်ဆိုတာဟာအမတို့ပြည်သူတွေအနေနဲ့ခံစားကြည့်ရင်အရင်ဝန်းနေစရာကောင်းတယ်ပေါ့နော်။မဖြစ်သင့်ဘူးလို့ပဲအမားတို့ပြောချင်တယ်ဒီထက်ပို့ပြီးတော့ဒေသတာလည်းဝယ်လို့ရပါတယ်ဧည့်သည်ကြိုတာလည်းဒီဧည့်သည်ကမှကမ္ဘာပြည်ဟာတစ်ဖြည်းတိုင်းကြီးဆိုပြီးတော့လာခဲ့တာတော့မဟုတ်ဘူးကမ္ဘာပြည်ကစင်းရဲတယ်ထုတ်ပြနေရဲဆိုတဲ့ဥစ္စာကိုကမ္ဘာပြည်ရဲ့လူတိုင်းကသိလာပြီးသားပဲလေပုတ်ကားစီရမှတော့မဟုတ်ပါဘူးဘလူကားမျိုးဝဲနဲ့ပဲဖြစ်ဖြစ်ကြိုရင်လည်းရတယ်လို့တော့လာတဲ့ဧည့်သည်နားလည်မယ်လို့တော့အမားကစတာပေါ့နော
်ဖုတ်ကားဆယ်စီဝယ်ယူမဲ့ကိစ္စဟာမဖြစ်တင်ကြောင်းဝေဖန်ပြောဆိုမှုတွေရှိနေတယ်လို့ကာတွန်းဆရာတွေကလည်းတယောတဲ့ကာတွန်းတွေရေးဆွဲပုံဖော်နေကြပါတယ်ရှင်